ဖမ်းချင်းထောင်ကနေထွက်ပြေးလွတ်မြောက်သွားတဲ့ကျင်းသားတွေတဲကပြန်ဖမ်းမိထားသူအယောက်20ထိရှိနေပြီဖြစ်ပြီးထိုင်းနိုင်ငံဘက်ကနေဆက်ဖြတ်ဝင်သွားနိုင်ခြင်းရှိတာကြောင့်ထိုင်းနိုင်ငံဘက်အကြောင်းကြားထားသလိုနေဆက်ဝင်ထွက်ကိတ္တိမှာလည်းလွန်ကြိုပြီးတင်ကြပ်ထားပါတယ်ဒီကြောင့် VOE ထိုင်းချီဆက်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
ပြင်းပြင်းနဲ့ဖအံချင်းထောင်မှာထိမ့်သိမ့်ခံနိုင်ရတဲ့အကျဉ်းသား40ကျော်တဲက20ကျော်ကိုပြန်ဖမ်းမိထားပြီးနောက်ထပ်လည်းနေရာအနှံ့မှာရှာဖွေနေစေဖြစ်တယ်လို့ထိုင်းဘက်ချမ်းဘက်မခက်ပြေးနိုင်အောင်အကြောင်းကြားထားတယ်ဆိုပြီးကရင်ပြည်နယ်ကရဲမှူးကြီးအောင်မြတ်မိုးကပြောပြပါတယ
်။20ကျော်ပြည်သားကြီးအတော့အကျဉ်းပြန်ဆောင်ကြတာပေါ့နေရာနဲ့။ဟာကျော်လို့နေရာနဲ့ဆက်ကြော်ရစီရပေါ့ကျွန်တော်ဘက်ကလည်းကိုယ်ပြန်ဆောင်ပြီးပြည်သားကြီး။ဟောအဲ့ကျွန်တော်ပြန်လာတာလား။
စတေမာလာ၁၈ရက်နေ့ကစပြီးမြောက်ရီမဲဆောက်တောင်ရင်မြစ်တလျှောက်ကနေဆက်ဂိတ်တွေမှာထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်ပြီးရှာဖွေမှုတွေလုပ်နေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ
်။ဖန်ဆောင်ပေါက်ပြေးလာတဲ့လူတွေနဲ့ပတ်သက်ပြီးဒီဘက်ကိုကျွန်လာမှာဆိုတော့ဒီဘက်ကိုထိုင်းဘက်ကိုအကူအညီတောင်းလာဆိုတော့ထိုင်းမကိုက်ပိတ်တာ။ဒီတောင်ရင်ကထိုင်းမြန်မာနေဆက်ဂိတ်တွေအကုန်လုံးကဆက်ဆက်နေတဲ့ဂိတ်တွေမှာလည်းအကုန်လုံးဒီထိုင်းဘက်မှာအကုန်လုံးပတ်ကြ။သူတို့အမတပုတ်နေပို့ထားတာရှိတယ်။တပုတ်နေပို့ပေးထားတယ်။နောက်တစ်ခုအဲဒီသူတို့ဆိုရရဆိုရင်ဆက်လက်တင်တယ်ဒီဘက်ကိုပို့ထားပေးတယ်
။ဟုတ်ကဲ့
။အခုလည်းတော့အဲဒီကောင်းပုံစံနဲ့သူထောင်ပုံစံအပြည့်တည်းတဲ့ဥစ္စာတွေရှိတော့အားရနေသူ
ဖက်ပြေးခဲ့တဲ့အကျဉ်းသားတွေထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဝင်တွေတချို့နဲ့ပတ်သက်နေသူတွေလက်နက်မှုမူရစေဝါမှုအပါအဝင်ရာဇဝတ်မှုတွေနဲ့ထောင်ချခံနိုင်ရတဲ့အကျဉ်းသားတွေပါဝင်ပါတယ်။ဒီထဲကအကျဉ်းသားတချို့ကိုတော့ PNP နဲ့လှိုင်းပွဲမြို့နယ်မြောက်ရီမြို့နယ်တွေမှာပြန်လည်ဖမ်းမိခဲ့တာကြောင့်ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေကိုတင်းကျပ်စွာချထားပါတယ်ရှင်။